ဆိုရင်စတာလေကမ္မဘဝကြောင့်ဇာတိဖြစ်တယ်ဆိုတာကမ္မဘဝကြောင့်ဇာတိဖြစ်တယ်ဆိုတာကိုပြောဘူးဒါပြီးတဲ့ဒီနေ့ကကမ္မဘဝကြောင့်ဇာတိဖြစ်တယ်ဆိုတာမပြောခင်တခြားသိရင်သာလေးတွေအဲ့ဒါနဲ့ဆက်လို့ရှောက်ပြီးပြောလိုက်တဲ့နဲ့အချိန်ကုန်သွားတာကမ္မဘဝကြောင့်ဇာတိဖြစ်တယ်တဲ့အဲ့ဒီမှာကမ္မဘဝကြောင့်ဇာတိဖြစ်တာကိုမပြောခင်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုတဲ့စကားလေးအဲ့ဒါလေးနည်းနည်းပြန်ပြောခြင်းယောဂီတွေကိုပဋိစ္စသမုပ္ပါမပြောမိဘူးကြာလာပြီဒါကြောင့်မို့အဲပြောမိတဲ့အခါလည်းပဲအပြားကပဲဖြတ်ဖြတ်ဖြတ်ဖြတ်ပြီးပြောခဲ့တယ်ဒါကြောင့်မို့အခုနည်းနည်းလေးပဋိစ္စသမုပ္ပါနားရည်ဝါယုံနည်းနည်းပြောပြနိုင်ဝါယုံပြောပြသင်္ခါရဆိုတာဘာပါလိမ့်မလဲပြုလုံမှုနော်ပြုလုံမှုဆိုတာဘယ်လိုဟာတွေလဲကောင်းတာပြုလုံမှုမကောင်းတာပြုလုံမှုကောင်းတာပြုလုံမှုကိုဘာခေါ်လဲကုသိုလ်သင်္ခါရပုံညာဝိသင်္ခါရခေါ်တယ်မကောင်းတာပြုလုံမှုကိုအကုသိုလ်သင်္ခါရအပုညာဝိသင်္ခါရခေါ်တယ်အပုညာဝိသင်္ခါရခေါ်တယ်အဲ့ဒီသင်္ခါရမှာခွဲတော့ပုညာဝိသင်္ခါရအပုညာဝိသင်္ခါရအာနင်္ဇာဝိသင်္ခါရလို့ဒီလိုခွဲတယ်အပုညာဝိသင်္ခါရပုညာဝိသင်္ခါရဆိုတာကကာမကုသိုလ်ကံစေကုသိုလ်စေတနာတွေနဲ့အရူပကုသိုလ်စေတနာတွေကိုပုံညာဝိသင်္ခါရလို့ခေါ်တယ်ကာမကုသိုလ်စေတနာတွေရူပကုသိုလ်စေတနာတွေဒါတွေကိုပုံညာဝိသင်္ခါရခေါ်တယ်အပုံညာဝိသင်္ခါရဆိုတာကအကုသိုလ်စေတနာတွေကိုအပုံညာဝိသင်္ခါရလို့ခေါ်တယ်အကုသိုလ်စေတနာဆိုတာအပြစ်မကင်းတဲ့အပြုမှုအပြောအဆိုအကြံတွေးတွေပြုလုပ်ပြောဆိုကြံတွေးနေတိုင်းမှာဖြစ်တဲ့တကြွစိတ်ဆိုတဲ့စိတ်တော်လေးကိုအကုသိုလ်စေတနာလို့ခေါ်တယ်ယောဂီရဲ့စိတ်ထဲမှာစွဲထားရမှာတစ်ခုပါကံဆိုတာစေတနာကိုခေါ်တယ်ဆိုတာဒါလေးစိတ်ထဲမှာစွဲထားကံဆိုတာစေတနာကိုခေါ်တယ်စေတနာကိုကံလို့ခေါ်တယ်စေတနာဟံဘိက္ခဝေကမ္မဝရာမိဘိက္ခဝေจิตာจิตမိတို့စေတနာစိတ်ထဲမှာဖြစ်ပေါ်နေတဲ့တက်ကြွလှုံ့ဆော်နှိုးဆော်တိုက်တွန်းတဲ့သဘောကလေးကိုကံမံကံဟူ၍ဝါအလုဟူ၍ဟံဝရာမိငါဘုရားဟောတော်မူ၏။အညာစိတ်ထဲမှာတက်တက်ကြွကြွလှုံ့လှုံ့ဆော်ဆော်ဖြစ်နေတဲ့သဘောလေးတစ်ခုကိုအဲ့ဒါစေတနာအဲ့ဒီစေတနာကိုပဲကံလို့ခေါ်တယ်။သို့တော်လည်းပဲအဲ့ဒီစေတနာကလေးကြောင့်ဖြစ်ပေါ်လာတဲ့ကိုယ်အပြုအမူကိုလည်းပဲကံလို့ပဲခေါ်လိုက်တယ်။အဲ့ဒီစေတနာလေးကြောင့်ဖြစ်ပေါ်လာတဲ့နှုတ်အပြောအဆိုကိုလည်းပဲကံလို့ပဲခေါ်လိုက်တယ်။ဒါပေမဲ့တကယ်စစ်စစ်ကတော့အဲ့ဒီစေတနာလေးကိုပဲကံလို့ခေါ်တာ။အဲ့ဒီစေတနာကြောင့်ဖြစ်ပေါ်လာတဲ့ကိုယ်အပြုအမူဆိုရပါစို့။ဘုရားရှိခိုးခြင်းနဲ့စိတ်ဖြစ်ပေါ်တယ်အဲ့ဒီရှိခိုးခြင်းနဲ့စိတ်မှာဘုရားရှိခိုးဖို့ရာဆန္ဒနဲ့အတူတွဲဖြစ်နေတဲ့တက်တက်ကြွကြွစေတနာလေးပါတယ်အဲ့ဒီစေတနာလေးဟာကံလေးပဲအဲ့ဒီစေတနာလေးကြောင့်ပဲဘုရားရှိမှကြုံညုံလေးထိုင်လက်ဥကလေးချီဆိုတဲ့ကာယကမှုဖြစ်တယ်လက်ဥလေးချီတယ်ဆိုတဲ့ကာယကမှုဖြစ်တယ် အဲ့ဒီစေတနာကြောင့်ဖြစ်လို့အဲ့ဒီကျုံ့ညွန့်ထိုင်လက်အုပ်ချီတဲ့ကိုယ်မှုကိုကာယကံအပြစ်ကင်းလို့မလို့ကုသိုလ်ကာယကံကုသိုလ်တဏီကုသိုလ်ကာယကံဒီလိုခေါ်တယ်ဒါကုသိုလ်ဘက်ကအကုသိုလ်ဘက်ကဆိုလို့ရှိရင်လည်းပဲလူတရားရဲ့ပစ္စည်းတစ်ခုကိုမသိအောင်ယူခြင်းနဲ့သန္ဓာအဲ့ဒီသန္ဓာနဲ့အတူတက်ကြွတဲ့စေတနာလေးပါတယ်အဲ့ဒီသန္ဓာနဲ့အတူတွဲဖက်ဖြစ်တဲ့စေတနာလေးတခါမသိအောင်ယူခြင်းနဲ့သန္ဓာနဲ့အတူတွဲဖက်ဖြစ်တဲ့လောဘအဲ့ဒီလောဘနဲ့အတူတွဲဖက်ဖြစ်တဲ့စေတနာတက်ကြွတဲ့စေဆောတဲ့လှုပ်ဆောတဲ့သဘောလေးအဲ့ဒီအလောက်ဖြစ်မြောက်အောင်တက်ကြွလှုံ့ဆော်စေဆော်တဲ့သဘောလေးစေတနာကံအဲ့ဒီစေတနာလေးကြောင့်ပဲသူဘပစ္စည်းကိုမသိအောင်ယူလိုက်တယ်။ပညာစီတိတ်တိတ်သွားတယ်တိတ်တိတ်သွားပြီးမသိအောင်အသာယူတယ်ဆိုတဲ့ကာယကံนี่ဖြစ်တယ်။အဲ့ဒီစေတနာအကြောင်းပြုပြီးဖြစ်လို့ဒီကာယကံကိုကံလို့ခေါ်တယ်။ကိုမှုကိုကံလို့ခေါ်လိုက်တာလူရင်းကတော့အဲ့ဒီကိုမှုကိုဖြစ်စေတဲ့စိတ်ထဲမှာဖြစ်ပေါ်တဲ့စေတနာကိုကံလို့ခေါ်တယ်ထို့တူပဲဝစီကံခေါ်တဲ့နှုတ်ပြောမှလည်းဒီတိုင်းပဲစိတ်ကဘုရားရှိခိုးရွတ်ချင်တယ်ဆိုလို့ရှိရင်အဲ့ဒီရွတ်ချင်တဲ့ကုသိုလ်ဆန္ဒလေးနဲ့အတူတူဖြစ်ပေါ်တဲ့ရွတ်မှုကိုဖြစ်စေနိုင်လောက်အောင်တက်ကြွလှုံ့ဆော်တဲ့စေတနာလေးဟာဒါကံလေးပဲအဲ့ဒီတက်ကြလှုံ့ဆော်တဲ့စေတနာလေးကြောင့်ပဲပဇာကအစိနေယအစိနေယအစိနေယအပမေယအပမေယအစိုက်ဒီဖြင့်ရွတ်ပြီးတော့ဖျားရှိခိုးတယ်အဲ့ဒီဝစီကံဟာအဲ့ဒီလိုရွတ်မှုကိုဝစီကံလို့ခေါ်တယ်ကံမဲအလုတ်ပဲနှုတ်နဲ့ပြောတဲ့အလုတ်အဲ့ဒီအလုတ်ဘာကြောင့်ဖြစ်တယ်လဲဆိုတော့အခုနဖျားရှိခိုးခြင်းနဲ့စိတ်ဖြစ်ပေါ်တဲ့အခါမှာအတူတွဲပါနေတဲ့တက်ကြွတဲ့စေတနာကြောင့်ဖြစ်တာ။ဒါကြောင့်စေတနာကိုအရင်းကအပြင်အလုတ်လို့ခေါ်တယ်။ကံလို့ခေါ်တယ်။သူ့ကိုကံလို့ခေါ်ခြင်းကြောင့်အဲ့ဒီစေတနာကြောင့်ဖြစ်ပေါ်လာတဲ့နှုတ်ပြောအစိနေယအစိနေယဆိုတဲ့နှုတ်အပြူမှုကိုလည်းပဲကံလို့ခေါ်လိုက်တယ်။အဲဝစီကံနှုတ်နဲ့ပြောတဲ့ကံဒီလိုခေါ်တယ်။ဒါကုသိုလ်ဘက်ကအကုသိုလ်ဘက်ကဆိုလို့ကြည့်ရင်လည်းပဲစိတ်ထဲကတစုံတယောက်ကိုမနှစ်မြို့လို့မလို့ရင်းရင်းဆိုင်ဆိုင်ပြောကျင်တဲ့ဆန္ဒဖြစ်ပေါ်လာတယ်အဲ့ဒီပြောကျင်တဲ့ဆန္ဒဖြစ်ပေါ်တဲ့အခါမှာရှိနေတဲ့ရင်းရင်းဆိုင်ဆိုင်ပြောပြစ်လောက်အောင်စိတ်ထဲမှာတက်ကြွနှိုးဆော်တဲ့သဘောဟာစေတနာပဲတကယ်နှိုးဆော်တဲ့သဘောစေတနာပဲအဲ့ဒီစေတနာကြောင့်ပဲတစ်ဖက်လူကိုရင်ရင်ဆိုင်ဆိုင်ကြံ့ညံတနာပြောလိုက်တယ်ဆိုလိုက်တယ်ဟောအကုသို့အပြောအပြစ်မကင်းတဲ့အပြောအဲ့ဒီအပြောကိုပဲတစ်ခါကံဝစီကံနှုတ်ပြောအလုပ်လို့သူဘာကြောင့်ဖြစ်တယ်လဲလို့ဆိုတော့အခဏတက်ကြွလှုံ့ဆော်တဲ့စေတနာလေးကြောင့်ဖြစ်တာပဲဒါကြောင့်အရင်ကအချင်းဆိုလို့ရှိရင်တက်ကြွလှုံ့ဆော်တဲ့စေတနာကိုကံလို့ခေါ်တယ်။ဒါခါသူ့ကြောင့်ဖြစ်ပေါ်လာတဲ့နှုတ်ပြောကိုလည်းကံလို့ခေါ်တယ်။အကုသို့ကံ။ယန္တနောယန္တရင်ဆိုင်ဆိုပြောဆိုတဲ့အကုသို့ကံဒီလိုခေါ်တယ်။အဲဒါလေးစိတ်ထဲမှာခွဲခွဲခြားခြားရှင်းရှင်းလင်းလင်းသဘောပေါက်ထားရ။ကံဆိုတာဘာကိုကံလို့ခေါ်တယ်လဲ။စေတနာလို့ကံလို့ခေါ်တယ်အပြစ်ကင်းတဲ့စေတနာကိုကုသိုလ်ကံအပြစ်မကင်းတဲ့စေတနာကိုအကုသိုလ်ကံဒါကအပြစ်မကင်းတဲ့စေတနာကံကိုအပုံညာပြီးသင်္ခါရလို့ခေါ်တယ်အပြစ်ကင်းတဲ့စေတနာကံကိုပုံညာပြီးသင်္ခါရလို့ခေါ်တယ်သို့တော့အဘိဓမ္မာသဘောအပြင်ဆိုလို့ရှိရင်အဲ့ဒီအပြစ်ကင်းတဲ့ကုသိုလ်စေတနာဟာ၃မျိုးခွဲထားတယ်။ကာမကုသိုလ်စေတနာ၊ရူပကုသိုလ်စေတနာ၊အရူပကုသိုလ်စေတနာလို့၃မျိုးခွဲထားတယ်။၃မျိုးခွဲထားတာမှာကာမကုသိုလ်စေတနာနဲ့ရူပကုသိုလ်စေတနာကိုပုံညာပြီးသင်္ခါရလို့ခေါ်တယ်။ အရူပကုသိုလ်စေတနာကိုကြတော့အပုညာပိသင်္ခါရလို့ခေါ်တယ်။ကာမကုသိုလ်စေတနာကကာမဘုံမှာပရိဒဏိကျိုးပေးနိုင်တယ်။ကာမဘုံမှာဝိညာဉ်ဆိုတဲ့အကျိုးပေးနိုင်တယ်။သင်္ခါရပစ္စယပြုလုပ်မှုသင်္ခါရဟူသောအကြောင်းကြောင့်ဝါပြုလုပ်အောင်စိတ်စောတက်ကြွမှုသင်္ခါရဟူသောအကြောင်းကြောင့်ဝိညာဏံပဋိသင်္နေဝိညာဉ်သည်သမ္မဝတိဖြစ်ပေါ်၏။တဘောကမှအစဆုံးစိတ်ဖြစ်ပေါ်တယ်။ကာမကုသိုလ်စေတနာကြောင့်ကာမဘုံမှာပဋိသင်္နေဝိညာဉ်တဘောကအစဆုံးစိတ်ဖြစ်စေနိုင်တယ်။ရူပကုသိုလ်စေတနာကြောင့်ရူပဘုံမှာပဋိသင်္နေရဲ့တဘောရဲ့အစဆုံးစိတ်ဖြစ်နိုင်တဲ့ဝိညာဉ်အရူပကုသိုလ်စေတနာကြောင့်အရူပဘုံမှာတဘောရဲ့အစပဋိသင်္နေစိတ်ဝိညာဉ်ဖြစ်စေနိုင်တယ်။အဲ့ဒီမှာကာမကုသိုလ်စေတနာနဲ့ရူပကုသိုလ်စေတနာကိုပုံညာပြီးသင်္ခါရအရူပကုသိုလ်စေတနာကိုအာနိဉ္ဇာပြီးသင်္ခါရလို့ဒီလိုခေါ်တယ်။ဒါကဒီလိုအကွဲအပြားရှိတယ်ဆိုတာဗဟုသုတဖြစ်ုံပဲဗဟုသုတဖြစ်ုံပြောပြတာလေသဘောပေါက်အောင်ပြောနေဖို့မလွယ်လဲမလွယ်မလိုလဲမလိုဗဟုသုတရယုံလေးအဲလိုတာကတိဖို့လိုထားတာကဘာတိဖို့လိုတယ်လဲလို့ဆိုတော့စေတနာခေါ်တဲ့သင်္ခါရကြောင့်ပဋိသင်္နေဝိညာဉ်ဖြစ်တယ်ဆိုတာဒါလေးတလောက်ပဲသိဖို့ပဲလိုတယ်အဲ့ဒါကတော့သဘောပေါက်တာစေတနာခေါ်တဲ့သင်္ခါရမရှိဘူးဆိုလို့ရှိရင်တော့ပဋိသင်္နေဝိညာဉ်ခေါ်တဲ့စိတ်မဖြစ်ဘူးဒါကတော့သဘောပေါက်တာဒီနေ့ကနတ်သမီးတယောက်နတ်ပြည်ကစုတည်လူပြည်ရောက်လူပြည်ရောက်တဲ့အခါကျတော့နတ်ပြည်ကနတ်သားကိုပြန်ပြီးတော့တောင်းတတတ်မဲ့နေတတ်မဲ့နေတဲ့အခါကျတော့ကုသိုလ်ပြုတိုင်းပြုတိုင်းသူ့ဆူတော့မှဘယ်လိုတဲ့နတ်ပြည်ရောက်ပြီးနတ်သားနဲ့ပြန်ပေါင်းသင်းရပါလို့ဤဟောဒီဆူတော့ဒီတော့သူ့ကုသိုလ်ပြုတိုင်းပြုတိုင်းမှာဘုရားပန်ကတဲ့စီမိကတဲ့ရေချမ်းကတဲ့ဆွန်လောင်းနဲ့ဆွန်ကျွေးတဲ့တင်ငန်းကတဲ့ကြောင်းထောက်တဲ့ဘုရားဝေယဝိဇ္ဇာတန်ခါဝေယဝိဇ္ဇာလှုပ်တယ်အဲ့ဒါလိုလှုပ်တဲ့ကိုမှုတိုင်းကိုမှုတိုင်းနှုတ်မှုတိုင်းနှုတ်မှုတိုင်းမှာအဲ့ဒီအလုတ်ကိုလှုပ်ဖြစ်အောင်လှုပ်ဖြစ်လောက်အောင်ကိုတက်တက်ကြွကြွဖြစ်နေတဲ့စိတ်သဘောလေးမပါဘူးလားအဲ့ဒီတက်တက်ကြွကြွဖြစ်နေတဲ့စိတ်သဘောလေးကိုဘာခေါ်လဲစေတနာလို့ခေါ်တယ်အဲ့ဒီစေတနာကိုပဲဘာလို့ခေါ်လဲကံလို့ခေါ်တယ်အဲ့ဒီတက်ကြွတဲ့စေတနာတာမပါဘူးဆိုလို့ရှင်ဒီအဲ့ဒီအလုပ်တွေကုသိုလ်လုပ်တွေလုပ်ဖြစ်ပါမလားမလုပ်ဖြစ်ဘူးဒါကြောင့်အဲ့ဒီတက်ကြွတဲ့စေတနာအလုပ်ဖြစ်အောင်တက်ကြွတဲ့စေတနာလေးကိုကံလို့ခေါ်တယ်စေတနာမှာလည်းနှစ်မျိုးရှိတယ်နှစ်မျိုးရှိတယ်မဟုတ်ပါဘူးနှစ်ဆင့်ရှိတယ်တစ်ဆင့်ကတော့တဏ္မာပြုမှုတဲ့သဘောတွေဖြစ်ပေါ်ရုံမျှစိတ်တိုင်းမှာပါဝင်တဲ့စေတနာနောက်တစ်ဆင့်ကတော့ကံပြီးမြောက်စေလောက်အောင်တက်ကြွတဲ့စေတနာတာမာအပြုမှုတွေဖြစ်မြောက်စေရုံဖြစ်တဲ့စေတနာကိုကံလို့မခေါ်ဘူးကံလို့ဆိုတဲ့အခြေအနေရောက်အောင်ပြီးမြောက်စေတဲ့ပြီးမြောက်စေလောက်အောင်တက်ကြွတဲ့စေတနာကိုသာကံခေါ်တယ်အဲ့ဒါကအဲ့ဒါကိုပဲသင်္ခါရလို့ခေါ်တယ်ဥပမာဆိုကြပါစို့ကိုစားဖို့တောက်ဖို့ထမင်းချက်တဲ့ရေခတ်တဲ့အစာရှိသည်လှုပ်တယ်အဲ့ဒါလိုလှုပ်တာတွေရေခတ်တယ်ဆိုလို့ရှိရင်ပဲရေပုံးစီလက်မလှမ်းမိဘူးလားဒီဘုန်းကြီးလက်လန်းတဲ့အခါကျတော့အဲ့ဒီလက်လန်းကြိုက်မှလက်လန်းကျင်တဲ့စိတ်လက်လန်းကြိုက်မှလှမ်းနေတဲ့စိတ်မဖြစ်ဘူးလားဖြစ်ပါတယ်အဲ့ဒီစိတ်ထဲမှာစေတနာမပါဘူးလားပါတယ်သို့တော်လည်းပဲအဲ့ဒီဒီဘုန်းကြီးလက်လန်းတာဒီဘုန်းကင်လိုက်တာဆိုတော့ကိုမှုတွေကိုအကျိုးပေးနိုင်လားအောင်ကံအဖြစ်ရောက်တဲ့ เวทนาอายุปีนี่เราการที่ยาวเด็กการลูกขอไหนมาขอไหนมูล่ะขอไหนมามาขอไหนมูล่ะมาขอไหนมูขอไหนแม่สุลุชิยมีอะไรไหมအဲ့ဒီရေခတ်ဖို့ရေပုံးစီလက်လှမ်းနဲ့လက်လှမ်းနဲ့အပြုတ်အမှုဆိုတဲ့ကာယကံကြောင့်ဘာအကျိုးရမလဲလို့ဟောဒီလိုမေးရလိမ့်မယ်မဟုတ်ဘူးလားဘာအကျိုးရစရာရှိလဲဘာမှအကျိုးရစရာမရှိဘူးဒါကြောင့်အဲ့ဒါလို့တဏ္ဍာအပြုတ်မှုပြောဆိုမျှကိုဖြစ်စေနိုင်တဲ့အာသေးတဲ့စေတနာဒါရှိတယ်တခါအကျိုးပေးနိုင်တဲ့ကံအခြေအနေရောက်ပြီးမြောက်စေသည်အထိတက်ကြွလှုံဆော်တဲ့စေတနာနဲ့အရာရှိတယ်အဲ့လိုရှိတဲ့အ내ကအကျိုးပေးနိုင်လောက်တဲ့ကံအခြေအနေရောက်အောင်ပြီးမြောက်စေလောက်အောင်တက်ကြွလှုံဆော်တဲ့စိတ်တဘောကူသာလျှင်စေတနာတဘောကူသာလျှင်ကံသင်္ခါရလို့ခေါ်တယ်ဥပမာအိမ်နာသွားတယ်အိမ်နာသွားတယ်ဆိုတော့ကဒေခြေောက်တလန်းညာခြေောက်တလန်းဒီလိုလှမ်းလှမ်းသွားရတယ်မဟုတ်လားအဲ့လိုလှမ်းသွားတဲ့အခါမှာလှမ်းခြင်းနဲ့စိတ်မပါဘူးလားဟောအဲ့ဒီစိတ်ထဲမှာစေတနာမပါဘူးလားပါမန်တက်ကြွတဲ့စေတနာပါတယ်လှမ်းနေခိုက်မှာကောလှမ်းနေတဲ့ရုပ်နဲ့အတူဖြစ်တဲ့စေတနာမပါဘူးလားပါတယ်စိတ်ပါတယ်အဲ့ဒီစိတ်ထဲမှာစေတနာပါတယ်အဲ့တော့အဲ့ဒီစေတနာတွေကောအိမ်သာသွားရမှာဖြစ်ပေါ်တဲ့စေတနာတွေတော့ကံလို့ခေါ်ရမလားမခေါ်ရဘူးလားဘာကြောင့်နော်အကျိုးပေးနိုင်လောက်တဲ့ကံအခြေအနေရောက်အောင်တကြွလှုံ့ဆော်တဲ့သဘောမရှိလို့မပြင်းထန်လို့နော်အဲ့ဒါခွဲရသိထားရတဲ့စေတနာကိုကံခေါ်တော့လည်းပဲစေတနာတိုင်းကိုကံခေါ်တာမဟုတ်ဘူးအကျိုးပေးနိုင်တဲ့အခြေအနေရောက်တဲ့ကံအဖြစ်ရောက်အောင်ပြီးမြောက်စေနိုင်တဲ့တကြွလှုံ့ဆော်တဲ့သဘောကမှစေတနာကမှကံလို့ခေါ်တယ်။အဲ့ဒီစေတနာကပဲသင်္ခါရလို့ခေါ်တယ်။ဒီတော့အခဏအမျိုးသမီးဟာကုသိုလ်ပြုတိုင်းပြုတိုင်းသူ့မှာအဲ့ဒီစေတနာလေးပါတယ်။အဲ့ဒီစေတနာဟာတကြွလှုံ့ဆော်မှုပြီးပြီးဘဝပါတဲ့အတွေ့ကုသိုလ်သင်္ခါရတွေဖြစ်တယ်။ဒါကြောင့်မဲအဲ့ဒီစေတနာနဲ့တကွကံကိုပြုတဲ့အခါမှာသူကသူ့အဲ့ဒီစေတနာလေးကိုဥတည်မှုထားတာကဘယ်ဘက်ဥတည်မှုထားလဲ။နတ်သားဘက်ကိုဥတည်မှုထားတယ်။နတ်သားဘက်ကိုဥတည်မှုထားတော့အဲ့ဒီတက်ကြွတဲ့စေတနာလေးကသူ့ရဲ့ရုပ်သူ့ရဲ့နာမ်တွေကိုဒီစေတနာလေးချုပ်ငင်းသွားတဲ့အခါမှာအဲ့ဒီစေတနာလေးရဲ့အရှိန်ကကျန်းနေတာ။အဲ့ဒီစေတနာလေးရဲ့အရှိန်ကသူ့ရဲ့နောက်နောက်ဖြစ်တဲ့စိတ်တွေမှာကျန်းနေတာ။ကျန်းနေတော့မူလစေတနာကိုကံလို့ခေါ်တယ်လို့အဲ့ဒီစေတနာချုပ်ငင်းသွားလို့နောက်နောက်စိတ်တွေမှာဆက်ဆက်ဆက်ဆက်ပါဝင်သွားတယ်အဲ့ဒီစေတနာရဲ့အရှိန်ကိုလည်းပဲကံလို့ခေါ်တယ်စေတနာချုပ်ငင်းသွားတဲ့အခါကျတော့နောက်နောက်စိတ်တွေမှာအရှိန်ပါမသွားဘူးလားပါသွားတယ်ပါသွားတယ်အဲ့ဒီအရှိန်ကိုလည်းပဲကံလို့ခေါ်တယ်ဒါတော့အဲ့ဒီအရှိန်ခေါ်တဲ့ကံလေးကအဲ့ဒီသူ့နောက်နောက်စိတ်ခေါ်တဲ့နာမ်နေနဲ့သူ့ရုပ်ကိုဘယ်ဘက်ကိုဥတည်ပေးမလဲ။နတ်သားဘက်ကိုဥတည်ပေးတယ်။ဘယ်စီတွန်းပို့နေမလဲ။နတ်သားစီတွန်းပို့နေမယ်။ဒါကြောင့်မဲနောက်ဆုံးတေစိတ်ဖြုတ်ခနဲ့တေစိတ်ကလေးသူ့တေစိတ်ခေါ်တဲ့တေစိတ်ကလေးလည်းဖြုတ်ခနဲ့ချုပ်သွားရော။အဲ့ဒီစိတ်ကလေးထဲမှာပါဝင်တဲ့စေတနာအရှိန်ကဘယ်စီတွန်းပို့လွတ်လိုက်တော့နတ်သားစီတွန်းပို့လွတ်လိုက်တာနဲ့ပဲအဲ့ဒီစိတ်နောက်ကတေစိတ်နောက်ကဖြစ်တဲ့ရှင်စိတ်လေးဟာဘယ်သွားဖြစ်ရတော့ဟောနတ်သားစီသွားဖြစ်ရတယ်အဲ့ဒါဟာစေတနာခေါ်တဲ့သင်္ခါရကြောင့်နတ်သားစီမှာနတ်သမီးဖြစ်တဲ့အချိန်မှာအစာဆုံးပဋိသန္ဓေစိတ်ဆိုတဲ့အစာဆုံးတဘဝအစာဆုံးစိတ်လေးသွားဖြစ်တာမဟုတ်ဘူးလားအဲ့ဒါကိုပဲသင်္ခါရပစ္စယဝိညာဏသင်္ခါရပစ္စယပြုလုပ်မှုတွင်ပါဝင်တဲ့စေတနာဟူသောအကြောင်းကြောင့်ဝါစေတနာသင်္ခါရဟူသောအကြောင်းကြောင့်ဝိညာဏတဘဝအစပဋိသန္ဓေစိတ်ဝိညာဉ်သည်သံဝတိဖြစ်ပေါ်၏ဟုတ်ကြလားအဲ့ဒါသတိထားမယ်အခုနပြောခဲ့တယ်နော်ကုသိုလ်ပြုလုပ်တုံးမှာတက်ကြတဲ့စေတနာလေးဖြစ်တယ်အဲ့ဒီတက်ကြတဲ့စေတနာလေးဟာတည်မြဲနေသလားမတည်မြဲဘူးအခုဖြစ်ပြီးတော့ချက်ချင်းပြတ်သွားတယ်အဲ့ဒီစေတနာလေးပြတ်သွားတော့လည်းပဲအဲ့ဒီစေတနာရဲ့အချိန်ဟာ သူ့နောက်ကသူ့နောက်ကဖြစ်တဲ့စိတ်တွေမှာကူးဆက်ပြီးတော့အရှိန်ပါလာတယ်။အဲအဲ့ဒီအချိန်ကနာလည်းမဟုတ်ဘူးယုတ်လည်းမဟုတ်ဘူး။နာလည်းမဟုတ်ဘူးယုတ်လည်းမဟုတ်ဘူး။ဆိုကြပါစို့။အင်္ဂုလိမာလ။ဘာလို့လဲအင်္ဂုလိမာလ။ဘာလဲ။ဘာလဲ။လူတတ်ပြီးလက်ညှိုးဖြတ်ယူတယ်။အဲဒါလူရင်းကတော့လူဆိုးကြီးပဲ။ကြောက်เสียမကောင်းဘူးလားကောင်းလိုက်တာမှလူဆိုးကြီးပဲကြောက်เสียသိကောင်းတယ်မကောင်းဘူးလားကောင်းတယ်ကိုင်းလူတတ်တယ်သူမြတ်စွာဘုရားနဲ့တွေ့တယ်တွေ့ပြီးတော့မြတ်စွာဘုရားတရားနာတော့จิตန်းဝင်သွားတယ်จิตန်းဝင်သွားတယ်ဆိုတာလူမတတ်တဲ့ဘုရားဖြစ်သွားတယ်ရဟန်းဖြစ်ပြီးမြတ်စွာဘုရားနောက်ပါသွားတယ်မြတ်စွာဘုရားကြောင်းတော့မှနေတယ်ဆုံးခံစားတယ်အဲ့ဒီအခါမှာယဟနာဖြစ်နေပြီ။ကိုင်းရက်ထဲဆုံးကန်သွားတယ်။လူတွေကသိကြတယ်။ဟာအင်္ဂုလိမာလလူဆိုကြီးမြတ်စွာဘုရားကြီးယဟန်ဝတ်နေတဲ့ယဟန်ဝတ်နေတဲ့တဲ့။အဲ့တော့သူ့လည်းမှတ်မိနေကြတယ်။ဒီတော့ယွာတဲ့ရက်ထဲဆုံးကန်လာတဲ့အခါကျတော့ဟောအင်္ဂုလိမာလကြီးလာပြီဟေ့တဲ့ဟော။မသိကြဘူးလား။မသိဘူး။နာမည်ကျော်ရက်ကျော်ယွာကျော်နိုင်ငံကျော်ကြီးပဲမသိပဲနေမလား။သိတဲ့အခါကျတော့လူတွေစိတ်ထဲဘယ်လိုဖြစ်မလဲ။ဟုတ်ကြောက်တယ်နော်အဲတချို့ဆိုလို့ရှိရင်အိမ်ဝင်နဲ့ဝင်ပြေးကြအိမ်တကားပိတ်ထားကြဟောဒီလိုလုပ်တယ်အင်္ဂုလိမာလာကအဲ့ဒီအချိန်မှာလက်ထက်ဓာကြီးနဲ့လားလှန်ကြီးပါသလားမပါဘူးတက်ကောတက်သေးသလားမတက်ခင်းနဲ့အဲ့ဒီအချိန်ဘာလို့ကြောက်နေတော့ဟောအရှိန်ဆိုတာအဲ့ဒါလို့ပါလာတာသဘောပေါက်သလားအရှင်ဆိုတာအဲ့လိုပါလာတယ်အဲ့တော့အရှင်ဆိုတာချုပ်ပြက်ပြီးရမနေခဲ့ဘူးချုပ်ပြက်ရမနေဘူးဒါကြောင့်ကံပြုလို့ဆင်ကဖြစ်ပေါ်နေတဲ့တက်ကြွတဲ့စေတနာလေးဟာချုပ်ငိမ့်သွားတော့လည်းပဲသူရဲ့အရှင်လေးဟာနောက်စိတ်နောက်စိတ်တွေပေါ်မှာဆက်ပြီးတော့ကုလျက်ပါဝင်လာတယ်အဲ့ဒီအရှင်လေးကိုလည်းကံလို့ပဲခေါ်တယ်နော်ဟုတ်တက်ကြွတဲ့စေတနာလေးဖြစ်ပေါ်တဲ့အခိုက်မှာတော့နှစ်မျိုးလုံးခေါ်တယ်စေတနာလို့လည်းခေါ်တယ်ကံလို့လည်းခေါ်တယ်။နောက်အဲ့ဒီစေတနာလေးချုပ်ငိမ့်သွားပြီးတော့အဲ့ဒီစေတနာရဲ့အရှိန်လေးနောက်စိတ်နောက်စိတ်တွေမှာဆက်ဆက်ပါဝင်လာတဲ့အခိုက်ကြတော့စေတနာလို့မခေါ်တော့ဘူး။ဘာလို့ခေါ်လဲ။ကံလို့ပဲခေါ်တယ်။ဒါကြောင့်မလို့ဩသူကပစ္စည်းချမ်းသာမှာပေါ့ရှိရကံကောင်းတာကိုရှိရကံကောင်းတာဆိုတော့ရှိရစေတနာရဲ့အရှိန်ပါလာတယ်ဆိုတဲ့သဘောပဲ။သူကစိတ်ထားစေတနာဓာတ်ကောင်းမှာပေါ့ရှိရကံပါလာတာကို။သူကပညာတတ်မှာပေါ့ရှိရကံပါလာတာကို။ဟောသူမကြမ်းမှမဖြစ်မှာပေါ့သူကဘယ်တော့မှကြမ်းမှာလည်းမကြည့်ဘူး။ရှိရအကုသိုလ်ကံကပါလာတာကိုဟောဒီလိုလား။ပါလာတယ်ဆိုတာတကယ်ပါလာတာမဟုတ်ပေဘူးလား။တကယ်ပါလာတာလေအရှိန်လေ။အဲအဲ့ဒီအချိန်ကအဲ့ဒီအချိန်ကြောင့်အကျိုးအတိတ်အောင်မဖြစ်ပေါ်ရသေးတဲ့မြတ်ကာလပလောတိအချိန်ပါလာတယ်။အဲ့ဒီအချိန်ကြောင့်လိုအပ်တဲ့အကျိုးဖြစ်ပေါ်ပြီးပြီဆိုရင်ဒီအချိန်မရှိတော့ဘူး။အဲ့ဒီအခါကျတော့မှကံကုန်းသွားပြီလို့ခေါ်တယ်။ကံကုန်းတယ်ဆိုတာသေတာပြောတာပေါ့ကူ။အရင်ကပြုခဲ့တဲ့ကုသိုလ်စေတနာအကုသိုလ်စေတနာရဲ့အချိန်ဟာကုန်ဆုံးသွားပြီအကျိုးအဖြစ်ဖြစ်ပေါ်ပြီလို့ဒါပြောတာ။နော်ဖြစ်တဲ့အချိန်မှာတော့သူ့ကိုစေတနာလဲခေါ်တယ်ကံလို့လဲခေါ်တယ်အဲ့ဒီစေတနာလေးချုပ်ငိမ့်သွားပြီးတဲ့နောက်သူရဲ့အချိန်ကြံနေသေးတယ်အဲ့ဒီကြံနေတဲ့အချိန်ကြတော့ဘာလို့ခေါ်သလဲကံလို့ပဲခေါ်တယ်စေတနာခေါ်ရလားမခေါ်ဘူးစေတနာမှဟုတ်မှမဟုတ်တော့ပဲစေတနာမှဟုတ်တော့မဟုတ်တော့ပဲဒါကြောင့်မို့ကံလို့ပဲခေါ်တယ်အဲ့ဒီနှစ်ခုလုံးကိုပဲသင်္ခါရခေါ်တယ်စေတနာဖြစ်စေတဲ့အချိန်နဲ့သူ့ကိုသင်္ခါရခေါ်တယ်။အဲ့ဒီနောက်ကနေပြီးတော့အချိန်လေးကြံနေပြန်တော့အဲ့ဒီကြံနေတဲ့အချိန်လေးပဲသင်္ခါရလို့ခေါ်တယ်။အဲ့ဒီစေတနာနဲ့သူ့နောက်ကြံနေတဲ့အချိန်လေးသင်္ခါရဆိုတဲ့အကြောင်းကြောင့်အဲ့ဒီအချိန်ကတွန့်တွန့်တွန့်တွန့်ပို့ပေးလိုက်တဲ့အခါကျတော့မိမိဥဒေထားတဲ့နေရာမှာသွားပြီးဘဝအတ္တအစလုံးစိတ်ဖြစ်တယ်။အဲ့ဒီအချိန်ကတွန့်ပေးလို့အစလုံးစိတ်ဖြစ်တယ်အဲ့ဒီအစဆုံးစိတ်ကိုဝိညာဉ်လို့ခေါ်တယ်။တွန့်ပြတဲ့အချိန်ကိုသင်္ခါရလို့ခေါ်တယ်။တွန့်ပြတဲ့အချိန်ညောင်းတဘောကအစဆုံးစိတ်ဖြစ်တာကိုသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်။ဒါက အစပိုင်းမှာနောက်အဆုံးမင်းကြတော့အဲ့ဒီတွန့်ပေးတဲ့အချိန်ကိုပဲကာမဘဝလို့ခေါ်တယ်။အဲ့ဒီတွန့်ပေးတဲ့အချိန်ကြောင့်တဘဝမှာအစာဆုံးစိတ်ဖြစ်တော့ဇာတိဖြစ်တယ်လို့ခေါ်တယ်။အဲ့ဒါကာမဘဝကြောင့်ဇာတိဖြစ်တယ်။ပရိစ္ဆေသမုပ္ပါဒ်ရဲ့အဆုံးပိုင်းမှာဒါပါကွာချတယ်လေလို့ဆိုတော့ဒါနောက်အသိဉာဏ်တော့ပြောင်းသွားပေါ့လေ။ဒီနေရာမှာတော့သင်္ခါရကြောင့်ပဋိသင်္ဍေဝိညာဉ်ဖြစ်တယ်ကမ္မဘဝကြောင့်ဇာတိဖြစ်တယ်ဆိုတာဘလိုလေးဖြစ်တယ်ဆိုတာသဘောနည်းနည်းပေါက်သိခြင်းလို့ပြောတာဘယ်လောက်ပြောတော့တပေါက်ပေါ်ပြီလားဟောအကျလည်းရတယ်ဟမ်ဟုတ
်ပါ
ဘူးပေါက်ပြီလားမာဩဘာဒီပေါက်ပါတယ်ခင်ဗျာတော်အိမ်ကပေါက်ရလားမိလောင်ပေါက်တာဟုတ်လားဒီတော့အဲ့ဒီမှာခဏပြောခဲ့တဲ့အတိုင်းဘ ਹੁ တုဒ္ဒအကုသို့အပြစ်မကင်းတဲ့အပြုအမူအပြောအဆိုကိုပြုတ်လိုက်ကြောလိုက်မှဖြစ်နေတဲ့တက်ကြွတဲ့သဘောကိုအကုသို့စေတနာအပုညာပိသင်္ခါရအပြစ်ကင်းတဲ့အပြုအမူအပြောအဆိုကိုပြုတ်ကကြိုးလိုက်မှဖြစ်နေတယ်တက်ကြွတဲ့စေတနာကိုပုံညာပိသင်္ခါရအဲ့ဒီပုံညာပိသင်္ခါရကိုကာမကုသိုလ်စေတနာရူပကုသိုလ်စေတနာကိုပုံညာပိသင်္ခါရလို့ခေါ်လိုက်တယ်ခွဲလိုက်တယ်အရူပကုသိုလ်စေတနာကိုအာနိဉ္ဇာပိသင်္ခါရလို့ခေါ်လိုက်တယ်အဲ့ဒါသင်္ခါရတစ်မျိုးလဲဘာပါလဲပုံညာပိသင်္ခါရအပုံညာပိသင်္ခါရအာနိဉ္ဇာပိသင်္ခါရပုံညာပိသင်္ခါရဆိုတာဘာကိုခေါ်ရလဲဘယ်ကုသိုလ်စေတနာတွေလဲကာမကုသိုလ်စေတနာနဲ့အရူပကုသိုလ်စေတနာကိုပုံညာပိသင်္ခါရအပုံညာပိသင်္ခါရဆိုတာကာမကုသိုလ်စေတနာကိုအပုံညာပိသင်္ခါရအာနိဉ္ဇာပိသင်္ခါရဆိုတာကအရူပကုသိုလ်စေတနာကိုအနိဇာတိသင်္ခါရဒါဘ ਹੁ တုဒ္ဒပဲဒါဒါတိတ်ခွဲနေစရာမလိုဘူးလူရင်းကစေတနာခေါ်တဲ့သင်္ခါရကြောင့်ဘလိုလေးပဋိသင်္ဍေဝိညာဉ်ခေါ်တဲ့တဘောအစဆုံးစိတ်ကလေးဖြစ်တယ်ဆိုတာညံနေမှာသက်ဝင်သွားဘူးဒါပဲအရေးကြီးတယ်အဲ့ဒါလို့ဖြစ်သောဖြစ်နိုင်ပါမလားအကြံညာအကြံကြံရတယ်နော်ဖြစ်တော့ဖြစ်နိုင်မှာမလားလို့ဆိုတော့အဲ့ဒီအမိနောက်ကြမှာဖြေရအောင်နော်အဲ့ဒါလို့ဖြစ်တော့ဖြစ်နိုင်မှာမလားလို့ဆိုတော့မဖြေနိုင်လို့ဘလို့ငေးမှန်ရရသည်တဲ့နော်ငေးမှန်ရသည်ဒီတော့အဘာထားလဲအဲ့ဒါအဲ့ဒီနေရာမှာတခုလေးပြောချင်တာကအဲ့ဒီစေတနာခေါ်တဲ့ကံသင်္ခါရကြောင့်တဘောအစပဋိသင်္ဍေစိတ်ဝိညာဉ်ဖြစ်တယ်သင်္ခါရပစ္စယပြုလုံးမှုသင်္ခါရဟူသောအကြောင်းကြောင့်ဝါစေတနာသင်္ခါရဟူသောအကြောင်းကြောင့်ဝိညာဏံဝိညာဉ်သည်တမောတိဖြစ်ပေါ်၏ဝိညာဏံဝိညာဉ်သည်ဆိုတာစိတ်ဖြစ်ပေါ်တာပဲဒါတော့အခုထပ်ထပ်ပြောကြတာဘာပြောကြတယ်လဲလို့ဆိုတော့အဲ့ဒီစေတနာအချိန်လေးကဥတေယကိုတွန့်ပေးလိုက်တဲ့အတွက်တွန့်ပေးနေတဲ့အတွက်တဘောအစပဋိသင်္ဍေစိတ်ဝိညာဉ်ဖြစ်တယ်လို့ပြောခဲ့တာအဲ့ဒါလည်းမကောက်တဘောအလုံးမှာဖြစ်ပေါ်လာတဲ့အကျိုးစိတ်ဟူသည်။အဲ့ဒါဝိညာဉ်ခေါ်တယ်အဲ့ဒီစေတနာကြောင့်ဖြစ်တာဥပမာဆိုရပါစို့ကောင်းတာတွေမြင်ရတယ်မကောင်းတာတွေမြင်ရတယ်အဲ့ဒီကောင်းတာတွေမြင်ရတော့ကောင်းတဲ့ကုသိုလ်သက္ခုဝိညာဉ်စိတ်ခေါ်တယ်။ကောင်းတဲ့ဉာဏ်စိတ်ဖြစ်တယ်အဲ့ဒါကိုပဲကုသိုလ်သက္ခုဝိညာဉ်စိတ်ခေါ်တယ်။မကောင်းတာတွေမြင်ရတဲ့အခါကျတော့မကောင်းတဲ့ဉာဏ်စိတ်ခေါ်တယ်။အဲ့ဒါကိုအကုသိုလ်သက္ခုဝိညာဉ်စိတ်ခေါ်တယ်။ကောင်းတာတွေကြားရတော့ကောင်းတဲ့ကြားစိတ်ခေါ်တယ်။မကောင်းတာတွေကြားရတော့မကောင်းတဲ့ကြားစိတ်ခေါ်တယ်။ကောင်းတဲ့ကောင်းတာတွေကြားလို့ကောင်းတဲ့ကြားစိတ်ကိုကုသိုလ်သောတဝိညာဉ်ခေါ်တယ်။ မကောင်းတာတွေကြားရတဲ့အခါကျတော့မကောင်းတဲ့ကြားစိတ်ကိုအကုသိုလ်သောတဝိညာဉ်ခေါ်တယ်။ဟောအဲ့ဒီကကောင်းတာတွေမြင်ရတာမကောင်းတာတွေမြင်ရတာကောင်းတာတွေကြားရတာမကောင်းတာတွေကြားရတာလည်းပဲရှင်းဘဝကကုသိုလ်စေတနာအကုသိုလ်စေတနာသင်္ခါရဒီကြောင့်ဖြစ်တဲ့ဝိညာဉ်တွေပဲအဲ့ဒီဝိညာဉ်တွေပဲအကျိုးဝိညာဉ်တွေမနေ့ကပုဒ်စော်မနန်းလားနန်းတော့ကောင်းတဲ့နန်းစိတ်လားမကောင်းတဲ့နန်းစိတ်လားမကောင်းတဲ့နန်းစိတ်ဆိုတော့အဲ့ဒါကိုအကုတုခန္ဓာဝိညာဉ်လို့ခေါ်တယ်အဲ့ဒီအကုတုခန္ဓာဝိညာဉ်ကြီးနဲ့ဘာလို့ယောဂီတွေတဲ့တဲ့ကြီးလာတိုးရသလဲလို့ဆိုတော့ကံဆိုးလို့မဟုတ်ဘူးလားဟမ်ကဲကံဆိုးတော့ဒီအကုတုဝိညာဉ်နဲ့ခန္ဓာဝိညာဉ်နဲ့ဘယ်လိုကြီးနဲ့လာတိုးရတော့မလားကံမဆိုးရင်တိုးပါမလားမတိုးပါဘူးကံဆိုးလို့လာတိုးတာအဲ့ဒီကံဘယ်တော့မှဆိုးခဲ့တယ်လဲကံဆိုးရတာပြောတာအဲ့ဒီကံဘယ်တော့မှဆိုးခဲ့လို့အခုနန်းလေးကြီးနဲ့တိုးရတာလဲလို့မေးတာအဲ့ဒါကိုပြောတာသင်္ခါရပစ္စယရှိဘဝတုန်းကပြုစဉ်ကစေတနာကံဆိုတဲ့အရှင်အကြောင်းကြောင့်ဝိညာဏမနဲ့တုံးကနံစိတ်ဆူဆူကြီးပုစ္ဆောနံစိတ်ဆူဆူကြီးဖြစ်ပေါ်ရ၏အဲ့ဒီနံနဲ့စိတ်ပုစ္ဆောနံနဲ့စိတ်ဆိုတဲ့အကုသိုလ်ခန္ဓာဝိညာဉ်စိတ်ဖြစ်တာဟာတဲ့ရှိဘဝကပြုခဲ့တဲ့အကုသိုလ်စေတနာသင်္ခါရကြောင့်ဖြစ်တာပဲ။ဒီလည်းအဲ့ဒီစေတနာသင်္ခါရကြောင့်ဖြစ်တဲ့ဝိညာဉ်ပဲတဲ့။အဘိဓမ္မာသဘောက။အဲ့ဒါစဉ်းစားကြည့်မယ်ဆိုလို့ချင်းအဲ့ဒါဟာလက်မခံနိုင်စရာအကြောင်းမရှိဘူး။ဘာကြောင့်လဲလို့ဆိုတော့ဘာမဆိုအကြောင်းကင်းပြီးမဖြစ်ဘူး။သူဟာသူပုံတော်ရဲ့လို့သံဒီကြွေကြိုက်ကြီးနှင်းကြိုက်ဖို့ဖြစ်တာမျိုးမဟုတ်ဘူးပုံတော်တို့ဖြစ်တာမဟုတ်ဘူးအကြောင်းကင်းပြီးမဖြစ်ဘူးဘာအကျိုးပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်အဲ့ဒီဖြစ်တဲ့အရာပေါ်မှာနောက်ကအကြောင်းရှိတယ်အကြောင်းရှိတယ်ဆိုတော့ကဲနောက်ပြန်မနေ့ကြတော့ပါကုဏ္ဏမွေ့မွေ့လေးရလိုက်မယ်မဟုတ်ဘူးလားဟာအခုဒီမနေ့ဒီမနေ့တော့ပုဇော်ကြီးနိုင်ရတယ်။ဘာကြောင့်ဒီပုဇော်နန္ဒာကြီးဖြစ်ရသလဲ။ဘာကြောင့်လက်ပြန်မနေ့ကျတော့သာကုဏ္ဏမွေ့မွေ့လေးနဲ့တွေ့ရမှာလဲ။အကြောင်းရှိလို့ပြောရမှာပေါ့။ဩပုဇော်နန္ဒာတခြားကြောင့်မဟုတ်ဘူးခွေးသေးကောင်ကြောင့်။ဟဲ့မဟုတ်ဘူးလား။ခွေးသေးကောင်ကြောင့်ဟုတ်တာဦးနှမွေမွေလေးတွေ့ရတာတခြားကြောင့်မဟုတ်ဘူးဖွာနန္ဒီကြောင့်ဘာမှဖွာနန္ဒီနဲ့မဆိုင်တော့အလူလားဘယ်လိုလူလားလဲအဲ့ဒါနေကြပါဦးမေးရပါဦးမယ်အဲ့ဒီတာဦးနှမွေမွေလေးကိုတွေ့ရတဲ့တွေ့ခြင်းရဲ့အကြောင်းကကုသိုလ်ကြောင့်ကုသိုလ်ကံကြောင့်လားအကုသိုလ်ကံကြောင့်လားကုသိုလ်ကံကြောင့်မဟုတ်ဘူးလားရှိရှိဘောကပြုခဲ့တဲ့ကုသိုလ်စေတနာကြောင့်ဒါဖြစ်ရင်အဲ့ဒီရှိရှိဘောကပြုခဲ့တဲ့ကုသိုလ်စေတနာဟာတာကုဏ္ဏလောက်ကလေးမှွေးမှွေးလေးတွေ့ရတဲ့ဆိုတော့အာကောင်းခဲ့သလားအာသေးခဲ့သလားအာသေးခဲ့တယ်နော်အာသေးခဲ့တဲ့အတွက်တာကုဏ္ဏလောက်ပဲမှွေးမှွေးလေးတွေ့ရတယ်မဟုတ်ဘူးလားတကယ်လို့သာကုစေတနာကအဲ့ဒီအခါတုန်းကအရင်ဘောကအားကောင်းနေမယ်ဆိုရင်တပည့်ခါကြရင်ဖွာနန္ဒီကဆွံ့ကြွေးမှာမဟုတ်လားလို့နိစ္စာပြီဟုတ်လားကဲနိစ္စာပြီနိစ္စာပြီဒီလိုဆိုရင်နိစ္စာလာပြီညမနေ့ကခွေးသေးကောင်ဘုတ်အနံ့ကိုနာရတဲ့ခန္ဓာအကုသိုလ်ခန္ဓာဝိညာဉ်စိတ်ဘာကြောင့်ဖြစ်တယ်လဲလို့ဆိုတော့ပြောတော့ခွေးသေးကောင်ဘုတ်ကြောင့်တို့ဒီလိုလက်ညှိုးထိုးပြလိုက်မယ်အဲ့တော့နောက်တစ်ဆင့်တွေးစရာကခါတိုင်းခါတိုင်းနေ့တွေဒုမမို့တခြားတခြားပုံစံတွေမှာတော့ဒီခွေးသေးကောင်ဘုတ်နဲ့မတွေးရခင်နဲ့ဒီယောဂီတွေကြာမှာခွေးသေးကောင်ဘုတ်နဲ့ဘာကြောင့်တွေးရတယ်လဲဟောတစ်ဆင့်အကြောင်းကလာအောင်မှာ
်
အကြောင်းကြီးကယောဂီတွေကျမှဘာကြောင့်လေသိရတယ်လဲတခြားလူတွေကျောင်းဘာကြောင့်လေမသိလဲဟမ်အေးအဲ့ဒါပြောတာပေါ့အကြောင်းရှိတယ်ဆိုကံဆိုလို့ကံဆိုတာပါလေစေတနာစေတနာဆိုလို့ပေါ့ယောဂီတွေတော်တော်စေတနာဆိုရနော်စေတနာဆိုတဲ့ဆိုတာအခုအချိန်ဆိုတာမဟုတ်ပါဘူးကဲအခုအချိန်ဆိုသလားလို့ယောဂီတွေကိုယ့်ဟာကိုယ်သိတယ်လေကဲတရားရှုမှန်နေတာကံစေတနာဆိုသလားကောင်းလားကောင်းပါဘူးအဲကောင်းနေတာအခုနေအခုအချိန်မှာစေတနာကောင်းရင်လည်းဒါနဲ့လာတိုးရတယ်ဆိုတော့ဒီစေတနာဆိုးမှုဟာအခုအချိန်ဆိုးလို့မဟုတ်ဘူးဆိုတာမသိရဘူးလားအဲ့ဒါအခုအချိန်ဆိုးလို့မဟုတ်ဘူးဆိုတော့နောက်အရင်ကတစ်ချိန်ချင်းကဆိုးခဲ့လို့ပေါ့မဟုတ်ပေဘူးလားအရင်ကဆိုးခဲ့တဲ့စေတနာရဲ့အချိန်မသေးသေးတဲ့အတွက်ဒီအချိန်မှလာပြီးတော့အကျိုးပေါ်ရတယ်ဒါကြောင့်မို့မကောင်းတဲ့အနေနဲ့တိုးရတဲ့အပုပ်နှံ့ကိုနမ်းရတယ်ဆိုရဲဃာနဝိညာဉ်စိတ်ဟာလည်းပဲရှေးကစေတနာခေါ်တဲ့အကုသိုလ်သင်္ခါရကြောင့်ဖြစ်တယ်မဟုတ်ဘူးလားတည်ငင်းနိုင်လားငင
်းန
ိုင်ပါဘူးအမေဖရတရားတော့ငင်းလို့ရှိရင်ကျွံ့ပြတ်တော့မဟုတ်ဘူးလားအဲဖရကမှန်နာရီဟောပဲလေဒါကြောင့်လို့လူတွေကသဘောမပေါက်တော့မှန်မှန်းမသိဘူးနော်အဲ့တော့ဒါကျင်းကျင်းကလေးရှင်းပြတာပဲရှင်းပြမလို့အကျယ်ကြီးရှိတယ်အကျယ်ကြီးရှင်းလေပို့သဘောပေါက်လေပို့သဘောပေါက်လေလေဒါပေမဲ့အချိန်မရှိဘူးเนาะအချိန်မရှိဘူးဒါကြောင့်လူရင်းကကောင်းမှုမကောင်းမှုခေါ်တဲ့ကုသိုလ်အကုသိုလ်စေတနာသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုတာတဘောကအစဆုံးစိတ်ဖြစ်တယ်ပဋိသန္ဓေဝိညာဉ်စိတ်လည်းဖြစ်တယ်အဲ့ဒီဘဝမှာဝိဘဝဝိညာဉ်တွေအကျိုးဝိညာဉ်စိတ်တွေအကျိုးစိတ်တွေခေါ်တဲ့ဉာဏ်စိတ်ကြားစိတ်နံစိတ်စားစိတ်အစာဤဒီဒါတွေလည်းပဲအဟုစေတနာကြောင့်ဖြစ်တာပဲ။သဘောပေါက်သလား။အဲ့ဒါလေးပြောကြတယ်။ဒါကဒါကတတိယစီရင်လို့ပါ။ဘယ်နေရာမျိုးမဆိုအကြောင်းရှိတယ်။အကြောင်းရှိတော့တစ်ခုခုဖြစ်လာပြီဆိုလို့ရှိရင်အကြောင်းပြန်ရှာကြည့်ရတယ်။အကြောင်းပြန်ကြာကြည့်လို့ရှိရင်သူအကြောင်းတွေ့တာပဲ။ဒါဒီနေ့ကပြောခဲ့တယ်။အကြောင်းကနေပြီးတော့အကျိုးအဆင့်အင်ကိုလိုက်ပြီးတော့ရှာဖွေတာတဲ့။အကျိုးကနေပြီးသူရဲ့အကြောင်းအဆင့်အင်ကိုလိုက်ရှာဖွေတာဟာလွယ်ဘူးတဲ့။တဘာဝကြ။အခုကြည့်လေ။ဘာအကြောင်းပုစ္ဆောနာနယ်ဆိုတဲ့ခန္ဓာဝိညာဉ်စိတ်ကြီးလာဖြစ်ရသလဲ။အခုသူစိတ်ကြီး။အကြောင်းကြောက်ကြတယ်မဟုတ်လား။ကျားတော့ကတကယ်စစ်စစ်ကပြန်မှသွားတွေ့လေရှိလားအကုသိုလ်စေတနာစေတနာဇိုးကိုတွေ့ခဲ့တယ်ဟုတ်တယ်တွေ့တယ်ဒီတော့ဒီညမှာပြောလို့တာကပဋိသင်္ဝေကဖြစ်စေချင်တာပါအကြောင်းကျိုးဆက်ဆံမှုသဘောကိုလည်းပဲသဘောပေါက်သွားပြီးတော့တတိသင်္ဝေကဖြစ်စေချင်တာကိုယ်မှာမကောင်းတဲ့လူတွေနဲ့ကြုံရတယ်တွေ့ရတယ်အဲ့ဒီလူတွေရဲ့အနှိမ့်သက်အစောကခံရတယ်မကောင်းတဲ့ပတ်ဝန်းကျင်မှာရရတယ်မကောင်းတာတွေစားရတယ်မကောင်းတာတွေမကောင်းတဲ့အပုံနဲ့နေရှူရတယ်မကောင်းတဲ့အတန်တွေပြုံပြုံတိုင်းတဲ့အတန်တွေကြားရတယ်ဒါမှမဟုတ်နားမခံအောင်ရံဖြစ်တဲ့နင်မယားနဲ့အဲ့ဒါတခါနဲ့ဟိုဘက်ခန့်ဒီဘက်ခန့်နေရတယ်ဆိုတာဟာသူတို့ဆိုးလို့လားကိုဆိုးလို့လားအဲ့ဒါလေးသိစေချင်တာအဲ့ဒါလေးကိုတွေ့နေရပြီဆိုကြဲကအဲပဋိဌာယဟဲ့ငါတို့ရှင်းပြအောင်နေပြီ။ဘာကြောင့်လို့ရှိကငါဆိုးကြတဲ့စေတနာတွေအခုပေါ်နေပကောဖုံးမရဘူး။ခွေးလေးကောင်ပုံနဲ့ရတာလည်းပဲရှိကငါဆိုးကြတဲ့စေတနာတွေအခုကဖုံးမရပဲပေါ်နေတာပဲ။နှာခေါင်းလေးပိတ်လို့လက်ကမ်းမော်လေးနဲ့ပိတ်လို့လောက်ကက်ကလေးနဲ့ပိတ်လို့စဉံရောက်လဲပိတ်လို့ထိုင်လဲပိတ်လို့ဖုံးမရသေးရဲ့လား။မရဘူးဘယ်သူဆိုးတာလဲအဲဆိုးတာတွေအဲ့ဒါတတလုံးဖုံးနေများအဲ့ဒါပေါ်နေတာပဲနော်တတလုံးဖုံးနေများကုန်းကမှာပေါ်တာမဟုတ်တတလုံးဖုံးနေများမကောင်းတာနဲ့တွေ့မှာပေါ်တာမဟုတ်ဘူးလားပါတယ
်
ဟုတ်ဘုံကြီးတွေကိုအလုံးမထားနိုင်ဘူးနော်ပုံကြီးတွေကိုအလုံးမသားနိုင်ဘူးဥဏ္ဏီရတော်ကြီးနေပြီပုံကြီးတွေကလည်းသူတို့လွတ်တယ်လို့မပြောပါဘူး
อะบัวแหละเตยอพอญีเลยโกตรุละเตยแล้วไม่เปล่าอ่ะเสียแล้วเนาะเสียแล้วล่ะมนันมาอูเล็กไก่มาเป็ดท่าล่ะเล็กไก่มาเป็ดท่าล่ะตาอย่างมรุมนันเนี่ยเตยชีอ่ะเจตนาซูฤไม่พออูเสียแล้วเป็ดเสียเจตนาซูฤไม่พอ
ဟုတ်ပါဘူး။အာဖွာနန်ဒီနဲ့ကံတရားဆိုတာယထာလို့ပဲ။နားလေသလား။ကံတရားဆိုတာယထာလို့ပဲ။ယထာလည်းပဲသူလမ်းမော်သူသွားတာပဲ။သူလမ်းမော်သူသွားတယ်ဆိုဘေးတော့ချော်မချဘူးသူ။တခါလေရန်မိုင်းမောင်းထောင်ထီးတဲ့အခါတော့ချော်ကြတော့ဗောလေဒါကတော့ဖယ်ထားရတယ်။သမောင်းအားဖြင့်သွားရင်သူ့လမ်းပေါ်ပဲသူသွားနေတာပဲအဲသူ့လမ်းပေါ်လာပြီးတက်ပြီးအိမ်မနေနဲ့မရှောင်ဘူးအဲ့ဒါတော့နင်းလိုက်ပါပဲသမတာကြီးလာပြီးတော့ယထာလမ်းပေါ်အိမ်လည်းနင်းချလိုက်ပါပဲကဲပါတရားကလာပြီးတက်နေလည်းနင်းချလိုက်ပါပဲကလမလာပြီးတက်နေလည်းနင်းချလိုက်ပါပဲသမတာကြော်ကြီးလာတက်နေလည်းနင်းချလိုက်ပါပဲဟုတ်တယ်မဟုတ်လားဟာသူအားဖြင့်မျက်နှာရှိတယ်လေဆိုပြီးတော့ယထာကြီးကရှောင်လားမရှောင်ဘူး။အော်သူကတော့မျက်နှာမဲ့လေ၊တနာပါတယ်။ငါရှောင်သွားမှလည်းရှောင်ရလား
။
မရှောင်ဘူး။သူ့လမ်းမနေတဲ့မြတ်တော့နင်းချလိုက်တာ။နွားလည်းနင်းတာပဲ၊ခိုးရည်လည်းနင်းတာပဲ။ပြည့်ရစိတ်တော့မရှောင်ဘူး။အဲ့ဒီတိုင်းပဲ။တန်ခေါ်တဲ့အကြောင်းတရားဟာသူ့ကိုသွားပြုတ်မိပလားဆိုလို့ရှိရင်အော်ဒါဖြင့်ဘုန်းကြီးပဲ။ငါရှောင်လိုက်မှပဲလို့အကျိုးမပေးပဲသူမနေဘူ
း
။အော်ဒါကတော့သူဟာဘယင်ကတော်ကြီးပဲ။ဘယင်ကတော်ကြီးလားကြည့်ကြလားပါတယ
်
ဘယင်ကြီးကဘယင်ကတော်ကြီးပါဘယင်ကြီးရဲ့ဘယင်ကတော်ရှိရဲ့ဘယင်ကတော်လားမိဖုရားလား မိဖုရားပါဘုရားဩဒုက္ခလားဘာသူကချင်းမိဖုရားပဲမိဖုရားကြီးဆိုတော့အင်မတန်ရေရေယူပကလည်းတင်းနဲ့လှပါတယ်ဩဇာအာဏာလည်းကြီးမာတယ်သူ့များငါကံတရားကအကျိုးပေးလိုက်မှဖြင့်ကံတရားကိုဘယင်ကြီးကထပြီးတော့သေးသေးအမိန့်ချတော့မဟဲ့ဆိုပြီးကံတရားကချောင်သွားလား
မ
ချောင်ဘူးယထာနဲ့မတူဘူးလား အဲ့ဒါကြောင့်မလို့ဩသူကတော့ယောဂီတွေကိုတရားတွေတရားရည်အေးတိုက်ကြွေးပြီးတော့အကျိုးအကြောင်းညွှန်ကြားပြသဆုံးမနေတဲ့ဘုန်းကြီးပဲဒီတော့ငါတနာပါတယ်သူခမတရားဟောနေအောင်ချောင်လိုက်မှပဲဆိုကံတရားချောင်မှမလ
ား
မချောင်လို့မလို့လက်ကမ်းမှာပိတ်ရတာပေါ့မဟုတ်လားမချောင်းလို့လက်ကဲမှာပိတ်ရတာပေါ့ယထာနဲ့သိတူတယ်ကံကသူတော့လည်းပဲတစ်ခွတ်ရှိတယ်ကုသိုလ်ကံအကုသိုလ်ကံနှစ်မျိုးကုသိုလ်စေတနာအကုသိုလ်စေတနာနှစ်မျိုးမှာကံပြုခြင်းကကံပြုစဉ်ကကုသိုလ်စေတနာအားသေးပြီးတော့နေမဲ့ဆိုလို့ချင်းအဲ့ဒီကုသိုလ်စေတနာဟာအကျိုးမပေးရသေးပဲသူ့အချိန်မပြောက်သေးပဲနေနေတဲ့အချိန်မှာအကုသိုလ်စေတနာကြီးကြီးမားမားလို့လို့အကုသိုလ်စေတနာအချိန်ကအားကောင်းသွားရင်ကုသိုလ်စေတနာအချိန်အားသေးပြီးတော့တခါတည်းရအကျိုးမပေးပဲလည်းရှိတတ်တယ်အကျိုးပေးပဲပေးညာတော့လည်းပဲအချိန်အားသေးလို့မလို့အကျိုးသေးသေးပဲပေးတတ်တယ်ထို့တူပဲကံပြုစဉ်အကုသိုလ်ကံကိုပြုစဉ်စေတနာကအားသေးနေတဲ့အချိန်မှာအဲ့ဒီစေတနာရဲ့အချိန်ဟာအချိန်ကံဟာအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာကပ်ပါနေပြီးတော့အကျိုးမပေးရသေးတဲ့သမျှကလပ်ပလုံးမှာအကျိုးမပေးရသေးခင်မှာကြီးမားတဲ့ကုသိုလ်စေတနာကိုပြုလုပ်တယ်ပြုလုပ်လိုက်တဲ့ဆိုရင်ကြီးမားတဲ့ကုသိုလ်စေတနာကိုပြုလုပ်လိုက်တဲ့ဆိုရင်ကြီးမားတဲ့ကုသိုလ်စေတနာရဲ့အရှိန်ကအင်းအားကောင်းသွားတော့ဟိုအရင်ကပြုခဲ့တဲ့အကုသိုလ်စေတနာရဲ့အရှိန်အားသေးတဲ့အပေါ်မှာသူကသွားမှုသွားတယ်သွားမှုသွားတဲ့အခါကျတော့အကုသိုလ်စေတနာအရှိန်ဟာအကျိုးမပေးဘဲနဲ့နေတတ်တယ်ဒါမှမဟုတ်ရင်အကျိုးပေးတောင်မှပဲမဖြစ်စလောက်သာပေးတတ်တယ်ဟောဒီလိုတော့ရှိတယ်ဒါလည်းအကြောင်းအကျိုးတဘာဝအရာပဲအကြောင်းအကျိုးတဘာဝအရာပဲအကုသိုလ်ပြုမြင်ကုသလေနာပိဋိယတိတဲ့ဟာကုသိုလ်နဲ့ပိတ်ချလိုက်တယ်ဟာအဲ့ဒီအကုသိုလ်ဟာဖုံးသွားတယ်အကြောင်းအကျိုးတဘာဝဆိုတာဒီလိုရှိတယ်လေခါရိနာမှာရှင်သေးကွေမိချိုးလိုက်ရှင်သေးကွေမိချိုးလိုက်ရှင်သေးကွေနှစ်ခွေလောက်မိချိုးလိုက် မိလေးတောက်မနေတောင်မှပဲမိမိကျဲလေးတဝင်းဝင်းနဲ့အခိုးလေးထွက်မနေဘူးလားထွက်နေတယ်နော်ဒီတစ်ခွနဲ့လောင်းချလိုက်မယ်ဘာဖြစ်သွားမလဲဘာကြောင့်ငြိမ့်မလဲဘာလို့ငြိမ့်ရတယ်လဲမငြိမ့်နဲ့နေပါလားဘာလို့ငြိမ့်နေလဲရေအားကောင်းပြီးရောမိအားသေးလို့ဒါလည်းတဘာဝနိယမအကြောင်းမဟုတ်ဘူးလားရေအားကောင်းပြီးတော့မိရသေးတဲ့အခါကျတော့မိငင်းရတယ်။ဒါရင်ဒီနေရာမှာထင်းအားကောင်းကောင်းနဲ့မိဘုံကြီးပုတ်ပြီးရှို့လိုက်မယ်။တောက်နေပြီလားတောက်နေပြီကဲရေတစ်ဖက်လောင်းလိုက်မယ်။မင
်း
မဘာကြောင့်နော်ရေအားကြီးပြီးတော့မိအားသေးလို့ပြီးတော့ဒီအားသေးပြီးတော့မိအားကြီးလို့နော်မိအားကြီးလို့ကြီးပြီးတော့ရေအားသေးတဲ့အခါကျတော့ရေကမိကိုမနိုင်ဘူးမိကရေကိုနိုင်တယ်အဲ့ဒါသူ့ကြောင်းကျိုးတဘာဝမဟုတ်ပေဘူးလား
ဟုတ်ပါဘူ
းကဲဒါဖြင့်ဟိုအကုသိုလ်အရှင်အားသေးတဲ့အခါမှာကုသိုလ်အရှင်ကြီးကြီးမားမားနဲ့ဖိလိုက်တဲ့အခါကျတော့အကုသိုလ်အရှင်ပြောက်ရတဲ့သို့မဟုတ်အာသေးပိုးပြီးအာသေးပြီးအကျိုးပေးအာသေးရတယ်ဆိုတာဒါဖြစ်နိုင်တာမဖြစ်နိုင်ဘူးမသိရဘူးလား အဲ့ဒါကြောင့်ကိုယ်အတိတ်ဘဝကအကုသိုလ်စေတနာသင်္ခါရတွေဟာတချို့ဒီအချိန်မှာအာသေးသေးနဲ့ပဲပြုတ်ကြတဲ့အကုသိုလ်တွေရှိကောင်းရှိမယ်တချို့ဒီအချိန်မှာတော့အာကောင်းပါကောင်းနဲ့ပြုတ်ကြတဲ့အကုသိုလ်စေတနာအရှိန်တွေရှိခဲ့လိမ့်မယ်အဲ့တော့အာကောင်းတဲ့အကုသိုလ်စေတနာပဲဖြစ်စေအကုသိုလ်အာသေးတဲ့အကုသိုလ်စေတနာအချိန်ပဲဖြစ်စေအခုအချိန်မှာမိမိကကုသိုလ်စေတနာအချိန်နေအာကောင်းအောင်တာအဆက်မပြတ်ပြုလုပ်နေမဲ့ဆိုရင်အဲ့ဒီအကုသိုလ်စေတနာအချိန်နေဟာအကျိုးပေးထက်တာမလားအကျိုးပေးမေးမိန်မလ
ား
မေးမိန်ပါဘာအကျိုးပေးမေးမိန်သွားမယ်တချို့အကုသိုလ်အချိန်ကအကျိုးမပေးဘဲမနေနိုင်ဘူးလားဟာအကျိုးမပေးဘဲပျောက်သွားနိုင်တယ်ဒီတော့အရင်ကမိမိတို့ပြုလုပ်ခဲ့တဲ့အကုသိုလ်စေတနာတွေဟာစေတနာအခြေအနေဟာအာကောင်းကောင်းပြုခဲ့ပြီသလားအာသေးသေးပြုခဲ့ပြီသလားကိုကသိနိုင်တဲ့အသိဉာဏ်မရှိတဲ့အခါကျတော့မသိဘူးမသိတော့အာသေးသေးပြုခဲ့ပြီပဲဖြစ်စေအာကောင်းတဲ့ကုသိုလ်အကုသိုလ်စေတနာအခြေအနေပြုခဲ့ပြီပဲဖြစ်စေအခုဘဝကအာကောင်းတဲ့ကုသိုလ်အခြေအနေကြီးဖြစ်အောင်ကြိုးစားဖို့မလိုဘူးလားမလ
ိုပါဘူး
အဲ့လိုကြိုးစားမယ်ဆိုလို့ရှိရင်ရှေးကအကုသိုလ်စေတနာအရှိန်ကံနေဟာအာသေးသွားပါအ
ာသေး
ပါမသေးနိုင်ဘူးလား သေနိုင်ပါအဲ့ဒါလေးကြည့်သေးခြင်းနဲ့အဲ့ဒါကတစ်ချက်ဒီနေ့အားဖြင့်အကုသိုလ်တွေကိုအာသေးသွားအောင်ဖုံးဖိသွားအောင်တတ်နိုင်တယ်ဒါပရိစ္ဆေသမုပ္ပါဒ်တော့အခုပြောနေတာ
မှန်ပါဗျ
ဟုတ်ပရိစ္ဆေသမုပ္ပါဒ်စကလုံးကိုထက်ခတ်ထက်ခတ်မသုံးနေတဲ့တဘာဝအားဖြင့်ကပရိစ္ဆေသမုပ္ပါဒ်ဘာကြောင့်ဘာဖြစ်တာလဲသင်္ခါရစေတနာသင်္ခါရကြောင့်ဝိညာဉ်ဖြစ်တာပြောနေတယ်နော
်
တဏီစေတနာခေါ်တဲ့ကမ္မဘဝကြောင့်ဘဝတည်းဇာတိဖြစ်တာပြောနေတယ်ဇာတိဖြစ်တာပြောနေတယ်ဒီကဒီနေရာမှာအချက်နဲ့ချက်တစ်ချက်ကအခုကပထမပြောခဲ့တဲ့စကားလုံးဒုတိယအကြိမ်ပြန်ထပ်ပြောမှာဘာလို့ထပ်ပြောမှာလဲသမီးအောင်လို့နော်မယ်ဖွင့်နေတဲ့သဘောပေါက်နေပါလားနော်ဘာကြောင့်ထပ်ပြောမှလဲဆိုဖတ်မိအောင်လို့မယ်သိတော့တယ်ရမိမိဟာမကောင်းတာတွေမြင်နေရတယ်ကြားနေရတယ်နားနေရတယ်စားနေရတယ်ထိတွေ့နေရတယ်ဆိုရင်အဲ့ဒါသတိထားငါချေးကကောင်းမှုတွေလုပ်ခဲ့လို့လားမကောင်းမှုတွေလုပ်ခဲ့လို့လ
ား
ဟုတ်ဒါကြောင့်မယ်အဲ့တော့ငါဒါမျိုးဒီမကောင်းတာတွေကိုမမြင်ခြင်းမကြားခြင်းမစားခြင်းမနားခြင်းမတွေ့ခြင်းမှုဆိုရင်ဘာလုပ်ရမလဲ
ကောင
်းတာတွေလို့ဟုတ်တာပဲမဟုတ်ဘူးလ
ား
ဒါတော့အဲ့ဒါဟာကုသိုလ်စေတနာကြောင့်စေတနာခေါ်တဲ့သင်္ခါရကြောင့်ဒီဘဝမှာအစဆုံးပဋိသင်္ဌေစိတ်ခေါ်တဲ့ဝိညာဉ်ရဲ့ပြီးတော့အဲ့ဒီဘဝမှာပဲအကျိုးဝိညာဉ်စိတ်တွေရဲ့ဖြစ်ပေါ်ဖို့ဒါကြဲအဲ့ဒီစေတနာသင်္ခါရဘာကြောင့်ဖြစ်တယ်လဲဒီစေတနာသင်္ခါရဟာမသိလို့ပဲဖြစ်တယ်ပြုလုပ်မှုစေတနာသင်္ခါရတွေလေမသိလို့ဖြစ်တယ် မသိလို့ဒီစေတနာတွေကိုလုံးမိတာပဲမသိလို့ဒီကံတွေလုံးမိတာပဲသိလို့ရှိရင်ကံတွေမလုံးမိဘူးဘယ်လိုမသိလို့လဲဒီစေတနာတွေကိုပြုလုပ်မဲ့ဆိုလို့ရှိရင်အဲ့ဒီစေတနာတွေအကြောင်းအကျိုးဝိဘက်တွေဖြစ်နိုင်တယ်ဝိဘက်ဆိုတာအကျိုးကိုပြောတာအဲ့ဒီအကျိုးဝိဘက်ဆိုတာဘဝတည်းအကျိုးလည်းဖြစ်နိုင်တယ်အဲ့ဒီဘဝတည်းမှာခံစားရမယ်အတိတ်ရှင်တွေတော့ခံစားရမယ်ဟာအကျိုးတွေလည်းဖြစ်နိုင်တယ်ဒါဖြင့်အဲ့ဒီဘဝတည်းစကြတဲ့ကဘဝတည်းစပရိဒဏနေစိတ်နဲ့ရုပ်ဖြစ်ကြတဲ့ကဖြစ်ပြီဆိုကြတဲ့ကဆင်းရဲတွေလားချမ်းသာတွေလားအဲ့ဒီဆင်းရဲတွေကိုဆင်းရဲမှမသိတဲ့အခါကျတော့ဒုက္ခသစ္စာကိုဒုက္ခသစ္စာအမှန်ဆင်းရဲမှမသိတဲ့အခါကျတော့ဘဝတည်းတွေကိုရမှန်သိရတဲ့အတိုင်းအတိုက်ရှင်တိုင်းမှာခံစားရမယ့်အကျိုးတွေဖြစ်ပေါ်စေနိုင်မှန်သိရတဲ့အတိုင်းဒီသင်္ခါရတွေတော့ပြီးလုပ်တယ်။ဘာမသိလို့လဲဆင်းရဲတာကိုဆင်းရဲမှမသိလို့အဲ့ဒီမသိတာကိုဘာခေါ်ရတဲ့ဒါကြောင့်အဝိဇ္ဇာကြောင့်သင်္ခါရဖြစ်သည်သင်္ခါရကြောင့်ဝိညာဉ်ဖြစ်သည်သိကြလားအဲ့ဒီပဋိသင်္ခါရစိတ်တဘောအမှအစလုံးစိတ်ကလေးဖြစ်ပြီးတဲ့နောက်ဘယ်စိတ်မှနောက်ကဆက်မဖြစ်တော့ဘဲနဲ့ဘယ်ရုပ်မှမဖြစ်တော့ဘဲနဲ့အဲ့ဒီစိတ်ကလေးတွေအဖြစ်ရပ်ပြီးပြတ်သွားသလားဟမ်တကယ်လို့များပြတ်သွားရင်အခုဒီမှာယောဂီတွေငုတ်တုတ်နေရှိမလား
ရှိပါဘ
ူးတကယ်လို့ဒီယောဂီတွေပဋိသင်္ခါရစိတ်လေးစဖြစ်ကြတဲ့ကပြတ်သွားပြီဆိုရင်အခုဒီဓမ္မယုံမှာလာငုတ်တုတ်ထိုင်နေမလားအဲ့တော့ထိုင်နေတာထောက်ချင်းအချင်းတဘောပဋိသင်္ခါရစိတ်ကလေးအစအဆုံးဖြစ်ပြီးတော့စိတ်အဆက်ဆက်ရုပ်အဆက်ဆက်ဆက်ဖြစ်သလားမဖြစ်ဘူးလား
ဖြစ်ပါတယ်
အဲ့ဒီစိတ်အဆက်ဆက်ရုပ်အဆက်ဆက်စဖြစ်တာဟာတဘောပဋိသင်္ခါရဝိညာဉ်လေးကသူကစမိလိုက်လို့မဟုတ်လားလို့သူကမစမိလိုက်ရင်စိတ်အဆက်ဆက်ရုပ်အဆက်ဆက်ဖြစ်မလား
ဖြစ်ပါ
တယ်ဒါကြောင့်အဲ့ဒီတဘောမှာပဋိသင်္ခါရစိတ်လိုက်တဲ့ဝိညာဉ်လေးကြောင့်သူနဲ့တွဲပဲရုပ်တွေရောနောက်နောက်ဆက်ဆက်ဖြစ်တဲ့ရုပ်တွေရောသူ့နောက်ကဆက်ဆက်ဖြစ်တဲ့စိတ်တွေရောဖြစ်ပေါ်လာတယ်ဆိုလို့ရှိရင်မှန်မလားမှန်ပါဘူးဗျာအဲ့ဒါပြောတာဝိညာဏပစ္စယဝိညာဉ်ဟူသောအကြောင်းကြောင့်နာမရူပနာမ်ဆက်ဆက်ရုပ်ဆက်ဆက်ဒီသမဝတိဖြစ်ပေါ်၏အဲ့ဒီနာမ်ဆက်ဆက်ရုပ်ဆက်ဆက်အမိဝမ်းနဲ့မှာပဲနေတော့ဖြစ်ပေါ်နေတဲ့အခါကျတော့အချိန်တန်တဲ့အခါကျတော့မျက်စိတွေနားတွေနှာခေါင်းတွေရှားတွေဓာတ်တွေပေါ်မလာဘူးလ
ား
ပေါ်လာတော့အဲ့ဒါတွေကိုပါခေါ်တယ်လေအာယတနာမျက်စိအာယတနာနားအာယတနာနှာခေါင်းအာယတနာရှားအာယတနာကိုယ်အာယတနာဟုတ်ပြီဦးလားအာယတနာ6ပါးဖြစ်တယ်အဲ့ဒီအာယတနာ6ပါးကြောင့်မျက်စိနားနာရှားကိုယ်စိတ်တို့နဲ့အစင်းအတာအနအယတာအထိတွေအာယုံနဲ့တွေ့ဆုံမှုပါဖြစ်တယ်လေဖတ်တာဖြစ်တယ်အဲ့ဒီတွေ့ဆုံမှုကြောင့်ခံစားမှုဝေဒနာဖြစ်တယ်ခံစားမှုကြောင့်ပြုလုပ်မှုခံစားမှုကြောင့်တတ်မဲ့မှုတဏှာဖြစ်တယ်တတ်မဲ့မှုတဏှာကြောင့်ဘာဖြစ်တယ်လဲဆွဲလမ်းမှုဥပါဒံဖြစ်တယ်ဆွဲလမ်းမှုဥပါဒံကြောင့်ပြုလုပ်မှုကာမဘဝဆိုတာဟောခုနစေတနာတွေမဟုတ်လားဆွဲလမ်းလို့ဆွဲလမ်းလို့မရမနေနိုင်လို့မရမနေနိုင်လို့လို့လုပ်တယ်အလုပ်တွေရအောင်လုပ်တယ
်
ဘယ်လိုလဲအကြံဉာဏ်ကြရသည်အခုနနတ်သမီးဘဝကဆင်းလာတဲ့တထေသမီးလေးပေါ့မဟုတ်ဘူးလားဘာလို့ဆွဲလန်းတယ်လဲသူနတ်သားဟဲ့နတ်သားကိုဆွဲလန်းတယ်တတ်မဲ့ရောဟုတ်ပါမလားမဟုတ်ပါဘ
ူး
သူဟာတဏှာရင်ရခဲ့လား မရဘူးဘယ်ကြောင့်ရောက်သွားတော့ဥပါဒံဆွဲလန်းနဲ့မလေဒီနာသားနဲ့မပေါင်းရမနေနိုင်ပါဘူးဒီနာသားနဲ့မပေါင်းရမနေနိုင်ပါဘူးသူနဲ့မပေါင်းရသေးဘူးဆိုလို့ရှိရင်နိဗ္ဗာန်လာခေါ်တော့မလိုက်နိုင်သေးဘူ
း
မဟုတ်ဘူးလားအဲ့ဒါကိုဘာခေါ်လဲဘာခေါ်သလဲအဝိဇ္ဇာခေါ်သလားသင်္ခါရခေါ်သလားဒုက္ခဘာခေါ်လဲဥပါဒံမရမနေဆွဲလန်းတယ်မဟုတ်လားအဲ့ဒါကြောင့်ပဲသူဘာတွေလုပ်တယ်လဲအဲ့ဒီမိန်းကလေးကာမကုသိုလ်တွေလုပ်တယ်ဟောဒီတော့အဲ့ဒီကာမကုသိုလ်တွေကိုကာမဘဝလို့ခေါ်တယ်ကာမကာကြီးရဲ့မာနှလုံးစင်ရဲ့ကာမအဲ့ဒီကာမဆိုတာနဲ့ကံဆိုတာနဲ့အတူတူပဲသင်္ခါရဆိုတာနဲ့လည်းအတူတူပဲကာမဆိုတာရဲ့ကံဆိုတာရဲ့သင်္ခါရဆိုတာရဲ့အတူတူပဲဆွဲလန်းလို့ပြုလုပ်မှု တနည်းပြုလုပ်နိုင်လောက်အောင်တက်ကြွတဲ့စေတနာခေါ်တဲ့ကာမဘဝဖြစ်တယ်ကောင်းတာပြုလုပ်နိုင်လောက်အောင်မကောင်းတာပြုလုပ်နိုင်လောက်အောင်တက်ကြွတဲ့စေတနာခေါ်တဲ့ကံသင်္ခါရဖြစ်တဲ့ကုသကအကုသကအဲ့ဒီနတ်သမီးကတော့သူဘာလုပ်တယ်လဲဆွဲလန်းလို့ကောင်းမှုကုသိုလ်စေတနာတွေလုပ်တယ်အဲ့ဒါကြောင့်မဲ့အဲ့ဒီစေတနာတွေရဲ့အရှိန်ကတွန့်ပေးလိုက်တဲ့အခါကျတော့ဖြုတ်ခနဲလဲသေးရောနတ်သားစီနတ်ပြည်လောကမှာနတ်ဘဝအစာဆုံးပရိသတ်နေစိတ်မဖြစ်ဘူးလားအဲ့ဒါကိုပဲဇာတိမဟုတ်လားဒါကြောင့်ကမ္မဘဝကြောင့်ဇာတိဖြစ်သည်ကမ္မဘဝကြောင့်ဇာတိဖြစ်သည်ဘဝပစ္စည်းဟာကမ္မဘဝဟုသောအကြောင်းကြောင့်ဇာတိဘဝသည်ဖြစ်ရခြင်းသည်တမောတိဖြစ်ပေါ်၏ဘဝသည်ဖြစ်ရတယ်အဲ့ဒါကိုဖြစ်နိုင်မှမလားဒါပြောတာအဲ့ဒီစေတနာအရှင်တွန်းလိုက်တာနဲ့ပဲဒီဘဝကလည်းပဲစုတည်သွားသေးသွားရောဟိုဘက်မှာဘဝအသေးဇာတိသွားဖြစ်တယ်ဆိုတာဖြစ်နိုင်မှာမလားဒါပြောတာဘယ်နည်းနဲ့ဖြစ်နိုင်သလဲဘာလို့အဲ့လိုဖြစ်ရသလဲစေတနာအရှင်ဟာအဲ့ဒီတည်းမဲ့ရပ်ပြတ်သွားပါတော့လားဘာကြောင့်မပြတ်သလဲဟမ်ဆွဲလန်းနေတဲ့အရှင်ဆိုလို့ရှိရင်စေတနာမဟုတ်တော့ဘူးဥပါဒံဖြစ်နေပြီအရှင်ဆိုတာကစေတနာရဲ့အရှင်ကိုပြောမယ်မပြောတော့ပါဘူးလေအချိန်ကမရှိဘူးနော်မှတ်တာတော့ဒီနေရာမှာရက်လိုက်ပြီ။ဒီနေရာရက်တော့ဘာကြောင့်အဲ့ဒါလို့ဖြစ်နိုင်တယ်လဲ။ဘာကြောင့်ဖြစ်ရတယ်လဲ။နော်။အဲ့ဒီမှာကျမ်းစာမှာဖော်ပြထားတဲ့ကာမံခိတံဝိညာဏံပိသံတဏှာတဏိပိနဟောတဲ့။ကံကလဲနေတူတယ်တဲ့။ဝိညာဏံပိသံစိတ်စိတ်ကလေးတွေကတဏှိဝိညာဉ်လေးတွေကမျိုးစေနဲ့တူတယ်တဏှာသိနေဟောတဲ့တမဲ့တဲ့တဏှာကတဲ့အစူဓာတ်ရေဓာတ်နဲ့တူတယ်တဲ့အဲ့ဒီသုံးမျိုးစုံလိုက်တဲ့အခါကျတော့တဲ့စိတ်ဝိညာဉ်ဆိုတဲ့မျိုးစေလေးကတဲ့အပင်ပေါက်လာတယ်တဲ့အဲ့ဒီအပင်ပေါက်လာတာဟာအကျိုးပဲပဲတဲ့ကျမ်းမှာဖော်ပြထားတယ်ဒီတော့ပြောတဲ့လူကပြောနိုင်တယ်လေဒီဘဝဒီစိတ်ကြီးချုပ်ပြီးသွားတဲ့နောက်ပြီးရောတော့ဘာဟုတ်ပဲဘဝရှိเสียလို့လဲမရှိပါဘူးလို့ပြောเสียလို့တယ်ပြောနိုင်တယ်ဘယ်ဘဝဆိုတာစိတ်ကူးရင်နေကြတာပါမရှိပါဘူးမဖြစ်နိုင်ဘူးပြောเสียပြောနိုင်တယ်နော်အဲ့လိုပြောနိုင်တယ်အဲ့လိုပြောနိုင်တော့ဘယ်လိုဖြေမလဲတရားကိုချိတိမိမိအထုတ်ထားတဲ့ယောဂီဟာအဲ့ဒီအဖြေကိုသူ့ဟာသူသဘောပေါက်နိုင်တယ်ယုတ်တရားရဲ့ဖြစ်ပြီးပြက်သွားဖြစ်ပြီးပြက်သွားဖြစ်ပြီးပြက်သွားတဲ့သဘောအရှုခံယုတ်တရားရဲ့ဖြစ်ပြီးပြက်သွားဖြစ်ပြီးပြက်သွားပေါ်ပြီးပြောက်သွားတဲ့သဘောကိုဉာဏ်နဲ့ဓာတ်တိတွေ့နေရတဲ့ယောဂီဟာသူ့ဟာသူအဲ့ဒါသဘောပေါက်နိုင်တယ်ထို့အတူစိတ်တရားရဲ့ဖြစ်ပြီးပြက်သွားဖြစ်ပြီးပြက်သွားဖြစ်ပြီးပြက်သွားတဲ့သဘောပေါ်ပြီးသွားပေါ်ပြီးတော့သွားတဲ့သဘောကိုညာနဲ့ဓာတ်တိချင်းချင်းလေးတွေ့နေတဲ့ယောဂီဟာအဲ့ဒီအဖြစ်ရတယ်သူကတော့ဖောင်းနာမှတ်လိုက်တယ်ပိန်နာမှတ်တယ်ပြီးတော့ဖောင်းနာမှတ်တယ်ပိန်နာမှတ်တယ်အဲ့ဒီမှာဖောင်းနာမှတ်တဲ့စိတ်နဲ့ပိန်နာမှတ်တဲ့စိတ်ဟာတစ်စိတ်ထဲလားနှစ်စိတ်လားသုံးစိတ်လားလေးစိတ်လားယောဂီပြီးပြီးသားသားတည်းရဲ့အဲ့ဒီမှာသူအဖြစ်ထွက်တယ်ကြွားတယ်နှမ်းတယ်ချတယ်ထိတယ်မှတ်တယ်ကြွားကျင်တယ်ကြွားတယ်နှမ်းတယ်ချတယ်ထိတယ်မှတ်တယ်အဲ့ဒီမှာကြွားကျင်တဲ့စိတ်ကြွားရုပ်နှမ်းရုပ်ခြားရုပ်ထိရုပ်အဲ့ဒီရုပ်တွေရဲ့ပေါ်ပြီးပြောက်ဖြစ်ပြီးပြက်တဲ့သဘောကိုပိုင်ပန်ခြားခြားရှင်းရှင်းလေးသိတဲ့ယောဂီဟာအခွန်းအားသူ့လိုလိုဖြည့်ထွက်တယ်။တခါကြွားကျင်တာကိုရှုတဲ့စိတ်ကြွားတာကိုရှုတဲ့စိတ်နှမ်းတာကိုရှုတဲ့စိတ်ခြားတာကိုရှုတဲ့စိတ်ထိတာကိုရှုတဲ့စိတ်အဲ့ဒီစိတ်တွေရဲ့သဘာဝအမှန်ကိုရှင်းရှင်းလေးသိတဲ့ယောဂီဟာအခွန်းအားအဖြစ်သူ့လိုလိုထွက်တယ်။ဘယ်သူမှပြောနေစရာမလိုဘူး။သူ့လိုလိုထွက်တယ်အဲ့ဒီတော့အဲ့ဒီအဖြေကိုဖြေနိုင်အောင် စကားမပြောပဲအတန်နဲ့မမြည်စေပဲအခန်းလည်းမကူပဲနဲ့အစောကြီးလည်းမအိပ်ဖဲနဲ့တနေ့လုံးရှိမှချင်းရှိမှမှုချင်းမပြတ်အောင်ဒလဇရှိမှပွားများကြိုးစားအထောက်နိုင်ကြခြင်းအပြင်ရှုတိုင်းရှုတိုင်းတော့အရှိကံယုတ်တရားနံတရားတွေရဲ့ပေါ်ပေါ်ပြီးပြောက်ဖြစ်ဖြစ်ပြီးပြတ်သွားတဲ့ဖြစ်ပြက်အစဉ်ကိုညံထဲမှာရှင်းရှင်းကြီးသိမြင်ပြီးတော့လိုချင်တဲ့အဖြေရနိုင်ကြပါစေ။